ဖမ်းဆီးထိန်းသိမ်းခံထားရတဲ့သမရဦးဝင်းမြင့်တောင်ငူထောင်မှာမိသားစုနဲ့တွေ့ခဲ့ရတယ်လို့နှီးဆက်သူတွေဘက်ကအတည်ပြုပေးပါတယ်။ဒေါက်ဆန်းစုကြည်ထောင်ချခံထားရတဲ့အမှုနှမှုအတွက်တော့ပြင်ဆင်ချက်အယူခံအတွက်ဆုံးဖြတ်ချက်ကိုလည်းမတ်လကုန်ပိုင်းမှာဆုံးဖြတ်ဖို့ရှိနေပါတယ်။နိုင်ငံရေးကဖမ်းဆီးခံနေရတဲ့သူတွေအခြေအနေကိုရန်ကုန်ကသတင်းပေးပို့ထားတာကိုစီတူပြောပြပေးပါအောင်ခင်ဗျာ။
တောင်ငူထောင်ကိုပြောင်းရွှေ့ခံခဲ့ရတဲ့သမရဦးဝင်းမြင့်ကိုမကြခင်ရက်ပိုင်းကပဲသူသမီးဖြစ်သူနဲ့တွေ့ခဲ့ရတယ်လို့နှီးဆက်သူဒူးက VOA ကိုအတည်ပြုပါတယ်။ထောင်တန်းချမှတ်ခံထားရတဲ့သမရဦးဝင်းမြင့်ကိုအခုနှစ်ဆပိုင်းမှာပဲတောင်ငူထောင်ကိုစစ်ကောင်စီကပြောင်းရွှေ့ခဲ့တာပါ။ဦးဝင်းမြင့်ဟာတောင်ငူထောင်တွင်းမှာကြမ်းကြမ်းပါပါရှိနေတယ်လို့လည်းမိသားစုနဲ့နှီးဆက်သူက VOA ကိုပြောပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်အပေါ်ဆွဲဆိုမိန့်ချထားတဲ့အမှုတွေကအမှုတချို့အတွက်ပြင်ဆင်ချက်တင်ထားတာတွေကိုအမေမက်လာကုံပိုင်းမှာအထက်တရားရုံးကအပိသက်အမိန့်ချပွဲရှိပါတယ်။ဒေါ်ဆန်းစုကြည်ကိုစစ်ကောင်စီကအမှုပေါင်း19မှုနဲ့ထောင်စုစုပေါင်း33နှစ်ချမှတ်ထားပြီးတော့အဲ့ဒီအမှုအားလုံးကိုပြင်ဆင်မိန့်တွေနဲ့အယူခံတွေတက်ထားရမှာအမှုတချို့ပယ်ချခံထားရပြီးအမှုတချို့ကတော့ဆက်လက်ကြားနာဖို့ကြံရှိနေပါတယ်။တဆက်တည်းမှာပဲဆက်အနာရှင်ဆန့်ကျင်ရေးလှုပ်ရှားမှုတွေမှာပူးပေါင်းပါဝင်ခဲ့လို့ဆိုပြီးဖမ်းဆီးထိန်းသိမ်းခံသူတွေထဲအရွယ်မြောက်သေးတဲ့ကလေးငယ်တွေပါဝင်နေပြီးကလေးငယ်အခွင့်အရေးချိုးဖောက်မှုတွေအပြင်ကျမ ాయి ပြဿနာတွေနဲ့ရင်ဆိုင်နေရတယ်လို့ကုညီပေးနေသူတွေက VOA ကိုပြောပါတယ
်။အတင်းတဲ့ចောင်းထဲမှာတော့ကလေးတွေကကျွန်တော်တို့နဲ့ချုပ်ဆက်ထားတဲ့ဟိုတည်တဲ့ကလေးတွေရတော့ကလေးတွေကတချို့ကနည်းနည်းလေးအဟာရချို့တက်နေတာမျိုးတွေရှိနေတယ်ပြောတယ်။တချို့ကတော့အဲ့လိုမျိုးတိတ်ကျမ ాయి တိတ်မကောင်းတဲ့ဟာတွေကကုသမှုကောင်းကောင်းမရဘူးဖြစ်နေပါတော့။ကျွန်တော်အများဆုံးကကျမ ాయి ချို့တက်လာတခုတည်းတော့မကပါဘူး။သူကဒါကကျွန်တော်အကြမ်းင်းပြောတဲ့ဟာ။သူကဥမာဖြင့်ဒီနေ့ကောင်းကောင်းမှုဆက်ဆံမှုမရှိတာလေ။ဥမာဖြင့်ကျွန်တော်တို့ရန်ကုန်နဲ့မန္တလေးကလွဲရင်ကျန်တဲ့မြို့နယ်တွေရက်စကန်ကထိန်းသိမ်းထားတာကလေးတွေ။ရက်စကန်ကထိန်းသိမ်းတာဖြစ်တဲ့ကြောင့်ကလေးတွေကကောင်းကောင်းမှုဟိုနေထိုင်ရတာမျိုးမဟုတ်ဘူး။ပြီးတော့သူကချုပ်နဲ့နေနေရတယ်။ပြီးတဲ့ခါကျတော့သူဆက်ဆံမှုညမှသူတို့ကိုခေါ်ပြီးတော့ဟိုဘောနှိမ့်ဆက်တာလေပေါ့။နှိမ့်ဆက်တယ်ဆိုတာကဝစီပန်းဆိုင်ကနှိမ့်ဆက်တာတွေလည်းပါတယ်။တခါကျရင်ရုပ်ပန်းဆိုင်ကနှိမ့်ဆက်တာတွေချိုးတာတိတ်တာတွေရှိတယ်။အဲ့အဲ့ဒါမျိုးတွေကျွန်တော်ခံရတဲ့ဟာတွေရှိတယ်ဗောနော်ကလေးတွေကတချို့မိန်းကလေးတွေကလည်းအဲ့လိုမျိုးဒီ sexual harassment လို့ခေါ်တဲ့နေမဆိုင်ကစိတ်နှောက်ယှက်ပေးတာမျိုးတွေလည်းသူတို့အများကြီးကြုံရတယ်ဗောနော်ကလေးတွေကအချုပ်ထက်မှာရှိတဲ့ချင်းကအမျိုးမိန်းကလေးတွေကကျွန်တော်တို့ဟိုသူတို့ရပြောပြချက်အရကျွန်တော်တို့သိရတဲ့ဟာအဲ့ဒါမျိုးတွေလည်းရှိတယ်ဗောနော
်အရွယ်မြောက်သေးတဲ့ကလေးတငယ်တွေအပေါ်ဖမ်းဆီးထိန်းသိမ်းတာစစ်ကြောရေးစခန်းတွေအချုပ်ခန်းတွေမှာအကျဉ်းချထားတဲ့ဖြစ်စဉ်တွေရှိနေတာပါပြီးခဲ့တဲ့ရက်ပိုင်းကလည်းမန္တလေးဥပိုထောင်တွင်းမှာကလေးတဦးဖမ်းဆီးထောင်ချခံခဲ့ရတယ်လို့သူကဆက်ပြောပါတယ်
ရှင်နဲ့အောက်ကလေးကိုကျွန်တော်ဒီမန္တလေးဥမထောင်မှာထောင်ချလိုက်တယ်ဟာ။သူကကလေးတွေကိုထောင်ချမယ်ဆိုရင်ကျွန်တော်ကဒီပုံမှန်တစ်ခုကိုကြည့်ပြီးချတာ။နံပါတ်၁ကဒီထောင်ချမယ်ဆိုကလေးတွေဟာဒီထောင်တန်းပြစ်တန်း20နဲ့အထက်ပေါ့လေ။ဒီလိုမျိုးပြင်မှုကျူးလွန်ရမယ်။နောက်လည်းတစ်ခုကကျွန်တော်ဒီကလေးဟာလုံးဝကိုဆုံးမလို့မရတဲ့ဟာဖြစ်ရမှာနော်။ဆိုတော့အဲ့ဒီအချက်နှစ်ချက်နဲ့ဟိုညှို့ညွတ်မှတာနဲ့ထောင်ချလို့ရတယ်ဟာ။ဒါပေမဲ့ဟိုကလေးကအခုအကျန်းထိုက်ပုံမှန်နဲ့ဆွဲခံရတယ်။ငါးနှစ်ကြာတဲ့ဟာကအဲ့ကလေးကငါးနှစ်ကြာတဲ့ပြစ်တန်း။ဒါမှမဟုတ်ထောင်တန်းနဲ့20လည်းမဟုတ်ဘူး။ပြီးတဲ့ခါကျတော့ဒီကလေးကထိန်းသိမ်းလို့မရအောင်ဆုတ်တန်းပါတယ်မဆုတ်တန်းပါဘူးဆိုတော့ဟိုတိကျတိကျတဲ့အစီရင်ခံစာတွေလည်းရှိတာမဟုတ်ဘဲနဲ့အဲ့ကလေးကအမိန့်ချခံတော့ဒီကလေးတူငယ်ခွင့်များဆိုင်ရာဥပဒေနဲ့ကိုမကိုက်တဲ့ဘဲနဲ့ထောင်ချခံနေရတာကျွန်တော်တို့ကကျွန်တော်တို့ကဟိုအပေါ်လေးကျွန်တော်ဆက်တက်ဖို့ကျွန်တော်တို့တော့ပြင်ဆင်နေတာတော့ပြင်ဆင်တာတော့ကျွန်တော်လုပ်တယ်တို့တော့ညာလေအပေါ်ဆက်တက်လဲကျွန်တော်တိတ်ပြီးတော့ချင်းနေရဟိုကောင်းတဲ့ဟာမဟုတ်တော့မျိုးရက်တိတ်မရှိတော့မိမတွေကလည်းတိတ်ပြီးတော့အားမပေးဘူးပေါ့နော်အဲ့ဒါမျိုးတွေကျွန်တော်ဟိုရှိနေတဲ့ကျွန်တော်အဲ့ဒါဆက်လုပ်ဖို့နည်းနည်းလေးခက်ခဲရှိနေအောင်ရှိပါလိမ့်ခင်ဗျဟုတ
်ကလေးငယ်ဥပဒေအရကလေးတွေကိုပြစ်ဒဏ်ချမှတ်ခံရရင်လူကြီးထောင်တွေရဲစခန်းတွေမှာထိန်းသိမ်းထောင်ချပိုင်ခွင့်မရှိတယ်လို့ချမှတ်တဲ့ပြစ်ဒဏ်တွေအရလူငယ်လေးချင်းကြီးကျောင်းတွေမှာသာထိန်းသိမ်းခွင့်ရှိပေမဲ့အခုကလေးကိုတော့လူကြီးထောင်မှာထောင်9နှစ်ချမှတ်ခဲ့တာဖြစ်ပါတယ်ဒီဖြစ်စဉ်တွေနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရတဲ့သက်ဆိုင်ရာအကြီးအကဲဌာနကိုဆက်သွယ်မေးမြန်းပေမဲ့ပြန်လည်ဖြေဆိုတာမရှိသေးပါဘူးဒီဖြစ်စဉ်အဓိကဖြစ်တဲ့ဥပိုထောင်ကိုလည်းဆက်သွယ်မေးမြန်းပေမဲ့ဖြေဆိုမဲ့သူမရှိကြောင်းပဲတုံ့ပြန်ခဲ့ပါတယ်စစ်ကောင်စီအာဏာသိမ်းထားတဲ့နှစ်နှစ်ကျော်ကာလအတွင်းမှာအသက်မပြည့်သေးတဲ့ကလေးငယ်အယောက်900နီးပါးဖမ်းဆီးထိန်းသိမ်းခံထားရပြီးအယောက်300နီးပါးတိစုံခဲ့တယ်လို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကထုတ်ပြန်ကြေညာထားပါတယ်စစ်ကောင်စီဘက်ကတော့ AAPP ရဲ့စင်းတွေကချက်ကားလုံးတဲ့စင်းတွေဖြစ်တယ်လို့ဝေဖန်ထားပါတယ်ခင်ဗျာ